ကိုရိုနာဗိုင်းရပ်ပိုး COVID-19 ကူးစက်ရောဂါပြန့်ပွားနေတဲ့အခြေအနေကြောင့်မြန်မာအစိုးရနဲ့တပ်မတော်အနေနဲ့တနင်္ဂနွေလို့အပြည့်ရဆဲကြောင်းကြေညာပေးဖို့ KNU ကရင်မျိုးရာစီယုံကနေတောင်းဆိုတဲ့သတင်းကိုပြောပြပေးမှာပါ။မြန်မာနိုင်ငံတွင် COVID-19 ကူးစက်များရောဂါကိုအဖွဲ့အစည်းတိုင်းအားစိုက်တိုက်ဖြတ်နိုင်ဖို့အတွက်မြန်မာအစိုးရနဲ့တပ်မတော်အနေနဲ့ကြိုတင်သတ်မှတ်ချက်မှတ်ထားတဲ့တနင်္ဂနွေလို့အပြည့်ရဆဲကြောင်းကြေညာပေးဖို့တောင်းဆိုတာလို့ KNU ထွေထွေတွင်မှုဘရူစောတာတို့မူကပြောပါတယ်။
ကျွန်တော်တို့နိုင်ငံမှာလည်းတိုက်ပွဲတွေဖြစ်နေကြတယ်။နောက်ဒီယောဂါကလည်းလူတွေကနေတယောက်ပြီးတယောက်ကူးသွားနိုင်တဲ့အခြေအနေရှိပြီးတော့ကာကွယ်ဆေးကလည်းမရှိသေးတဲ့အခြေကာလတစ်ခုဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့တိုက်တွန်းတာကတော့စွာတပ်တော်တွေနဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆက်မဆက်ပြီးမရှိသေးတဲ့နိုင်ငံလုံးပြစ်ခတ်ရပြီးတော့ဒီလုပ်ငန်းမှာဟိုအားစိုက်ခဲ့ဝင်တဲ့ဖွဲ့စည်းတိုင်းကနေပြီးတော့ဒီကတ်ယောဂါကြီးကိုကျွန်တော်တို့ကာကွယ်တိုက်ဖြတ်နိုင်တဲ့နေရာမှာပို့ပြီးအားထည့်နိုင်အောင်ဆိုတဲ့တော်လင်းချက်နဲ့ဖြစ်ပါတယ
်။အထူးသဖြင့်တိုက်ပွဲဖြစ်ပွားနေတဲ့ဒေသတွင်လူကြီးသိမ့်ကြီးရှိနေတဲ့စစ်ပြေးဒုက္ခတွေစခန်းတွေမှာကျမရေးဆောက်ရှောက်မှုတွေလှုပ်ဆောင်ဖို့ဟာစီရေးပရိပခတွေရှိနေရင်လှုပ်ဆောင်ဖို့ခက်ခဲတဲ့အခြေအနေမှာရှိနေတာပါ။ဒါကြောင့်မလို့စစ်ဘေးရှောင်တွေအတွက်ယောဂါမဖြစ်ပွားရလေအောင်ကုညီဆောက်ရှောက်နိုင်ဖို့အပြစ်ခတ်ရက်ဆဲဖို့လိုအပ်တယ်လို့ဘဒုစောတာတို့မူကပြောပါတယ်။
ကျွန်တော်တို့ပြစ်ခတ်ရက်ဆဲလိုအပ်ပါတယ်။ဒါကြောင့်မို့လို့တစ်ခါမှလည်းတိုက်ပွဲတွေပြင်းထန်လေလေ IGP တွေပုံများလာပြီးဒီကုဆက်ယောဂါအတွက်ကျွန်တော်တို့ကာကွယ်မှုပုံရော့မဲ့နေလေဆိုတဲ့ဟာကတပူပေါ်မပူဆင့်ဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်တို့အဓိက IGP ပေါ့နော်စစ်ဘေးဆောင်ဒုက္ခတွေဒီကအရန်ကိုကျွန်တော်တို့အန္တရာယ်များပါတယ်။အော်မြို့လူဒီကန်းသားတော်မှာအကြီးကျယ်ကိုဆွေးနွေးပြီးတော့ချိန်မှာဒီလေကိုခိုးခိုးရမယ်ဖြစ်တဲ့ IG တွေအရမ်းကိုကျွန်တော်ဆွေးနွေးပါတယ
်အပြစ်ခတ်ရဆဲသိကြောင်းတောင်းဆိုချက်ပေါ်မှာတမတော်သတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းတို့ကဘာမှပြောဆိုဖို့မရှိကြောင်းပြောပါတယ်ငင်းချိုင်းရေးဖြစ်စဉ်မှာပါဝင်လှုပ်ဆောင်နေသူတူကတော့လက်ရှိတမတော်နဲ့တိုင်းသားလက်နက်ကန်ဖွဲ့တို့ကြားဖြစ်ပွားနေတဲ့စစ်ရေးသင်းမာမှုတွေကြောင့်အပြစ်ရဆဲဖို့ခက်ခဲမဲ့အခြေအနေရှိတယ်လို့ဆိုပါတယ်အလားတူအရပ်ဘက်ဖွဲ့စည်း52ဖွဲ့နဲ့တတိပုဂ္ဂလနှစ်ဦးတို့ကနေCOVID-19 ရေးပေါ်ကာလအတွင်းစစ်ပွဲတွေချုံချင်းမရှိကြတဲ့ဖို့နဲ့ရခိုင်နဲ့ချင်းပြည်နယ်တွင်အင်တာနက်ပြန်လည်ဖွေဖွေဖို့အပါအဝင်တောင်းဆိုချက်9ချက်ကိုဒီကနေ့မှာတမတော်အစိုးရနဲ့တိုင်းဒေသနဲ့ကန်ဖွဲ့စည်းတွေကိုအရေးပေါ်တောင်းဆိုတိုက်တွန်းခဲ့ပါတယ်။လက်ရှိမြန်မာစစ်သားနဲ့ရခိုင်လက်နက်ကန်အဖွဲ့တို့စစ်ရေးသင်းမာနေတဲ့ရခိုင်ပြည်နယ်တွင်းမှာစစ်ဆောင်ဒုက္ခသည်တွေတိမ့်ချီရှိနေတယ်လို့သူတို့အတွက်ကြားမှာရေးဆောက်ရှောက်မှုအပါအဝင်အကူအညီပေးရေးမှာခက်ခဲနေတယ်လို့ဝန်လတ်ဖောင်ဒေးရှင်းဒါရိုက်တာခိုင်ကောင်းဆန်ကပြောပါတယ်။
ကိုယ်ပိတာကျေရောပါတယ်လို့လို့ကြည့်နေတဲ့အခါကျတော့စစ်ပီးဒုက္ခတွေပြန်ကကျန်းမာရေးအထောက်အကူတော်တော်လေးအခက်အခဲရှိတယ်။ပေါ်ရောက်ဖို့အခက်အခဲကပါရှိတယ်ဆိုတော့ဒီအစိုးရရဲ့ခွင့်ပြုချက်ကိုအထူးသဖြင့်တော့တကယ်တော့ခွင့်ရှိတွေအနေနဲ့ဒါကိုအားတက်ပြီးတော့မှအစိုးရကိုခွင့်ပြုဖို့တောင်းဆိုဖို့လိုတယ်။ခက်ခဲတာကတော့အစိုးရရဲ့ခွင့်ပြုပေါ့နော်။အဲ့တော့နိုင်ငံတကာအခွင့်အရေးကိုလွတ်လပ်စွာတော်လာဖို့ဒီနေ့မှာဒီလိုဆိုပေါ်လာဖို့ခက်ခဲမှုအားလေကျွန်တော်တို့အတွက်စင်ကုန်မှုတစ်ခုလို့ဖြစ်နေတယ်ပေါ့
လက်ရှိစစ်ဆောင်စခန်းတွေမှာကျန်းမာရေးဆောက်ရှောက်ပေးနိုင်ဖို့စီရေးပရိပခတ်တွေရပ်ဆိုင်ဖို့လိုအပ်တယ်လို့သူကဆိုပါတယ် COVID-19 ရေးပေါ်ကာလအတွင်းတကဘာလုံးရှိပြစ်ခတ်တိုက်ခတ်မှုတွေကိုရပ်ဆဲပြီးယောဂကာကွယ်သားစီနိုင်ရေးမှာဝိုင်းဝန်းအားဆိုင်လှုပ်ဆောင်ကြဖို့ကုလသမဂ္ဂထွေထွေတွင်းမှုကနေမလ23ရက်နေ့မှာမြစ်တာရက်ခံတောင်းဆိုခဲ့ပါတယ်ကျွန်တော်ကနိုင်ကုန်းအိမ်ပါ VOA မြန်မာပိုင်းဌာနကနေသတင်းပေးပို့ထားပါတယ်